ကချင်ပြည်နယ်ဗမောခရိုင်မန်းစီမြို့နယ်မန်ဝင်းကြီးကျေးရွာအနီးကဒုက္ခသည်စခန်းတွေမှာကျန်းမာရေးအကူအညီတွေလိုအပ်နေတယ်လို့နေရာထိုင်ခင်းအတွက်လည်းအခက်အခဲတွေရှိနေတယ်လို့စခန်းကဒုက္ခသည်အရေးကူညီနေသူကပြောပါရယ်ဒီအပိုင်းနဲ့အတွင်းစခန်းပတ်ဝန်းကျင်မှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့အစိုးရစစ်တပ်ကခေါ်ယူစစ်ဆေးတာတွေရှိနေတာကြောင့်လုံခြုံရေးအတွက်လည်းစိုးရိမ်နေကြရတယ်လို့ပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မန်စီမြို့နယ်မန်ဝင်းကြီးကျေးရွာကနှစ်ချင်းခရစ်ယာန်ဘုရားကျောင်းနဲ့အာစီခေါ်ရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းတွေမှာဧပြီလကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒုက္ခသည်9000လောက်ထပ်မံတိုးများလာပြီးအခုအခါမန်ဝင်းကြီးရွာကဘုရားကျောင်းနှစ်ကျောင်းနဲ့မန်ဝင်းကြီးရွာအနီးကလက်ကဲရန်စခန်းမှာဒုက္ခသည်စုစုပေါင်း9000လောက်ရောက်ရှိနေပါတယ်။မူလရှိပြီးဒုက္ခသည်တွေအပြင်လူ9000လောက်ထပ်မံတိုးများလာတာကြောင့်မန်ဝင်းကြီးကဒုက္ခသည်စခန်းတွေမှာစေဝါနဲ့နေရာထိုင်ခင်းအတွက်အခက်အခဲတွေရှိနေတယ်လို့နှစ်ချင်းခရစ်ယာန်ဘုရားကျောင်းကဒုက္ခသည်အရေးကူညီပေးနေသူတဦးကပြောပါတယ
်။အခုလောလောဆယ်တော့လူအဆုံးကတော့ဒီစေဝါပစ္စည်းနဲ့ဒီနေရာထိုင်ရေးကိစ္စပေါ့အဖြစ်များကတော့ဒီတွေးတူယောဂါပေါ့ဗျာတွေးတူနဲ့ဒီဝန်းယောဂါနည်းနည်းပါးပါးဖြစ်တယ်နောက်ပြောများဖြစ်ဒီချောင်းဆိုးတာတွေများပါတယ်ခင်ဗျာနေရေးထရေးဆိုရတာကျွန်တော်တို့အခုဒီအာစီဖျားကျောင်းဝင်းနဲ့ကျွန်တော်တို့ဒီနစ်ချင်းဖျားကျောင်းဝင်းမှာနေတဲ့ခါကျတော့နေရာကမဆန့်ဘူးဖြစ်နေတယ်အဲများဖြစ်ကတော့ဒီကွင်းပြင်မှာပဲဒီဖျားကျောင်းဝင်းကွင်းပြင်မှာမူကတေးလေးထိုးပြီးတော့နေကြပါတယ်ခင်ဗျာ
ကျမကြီးအတွက်တော့မန်ဝင်းကြီးကအစိုးရကျမကြီးဌာနနဲ့ပြင်ပကအလှရှင်တွေကထောက်ပံ့တာတွေရှိပေမဲ့လုံလောက်မှုမရှိဘူးလို့ပြောပါတယ်။ဒုက္ခသည်တွေအတွက်တခြားလူအချက်တစ်ခုကတော့လုံခြုံရေးဖြစ်တယ်လို့သူကဆက်ပြောပါတယ်
။အဲလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့အမှခံချက်တော့မပေးနိုင်ဘူးပေါ့။ပတ်ဝန်းကျင်မှာဒီတနတ်တန်နေလဲဂျူကြားဂျူကြားအခုလည်းပဲရှားနေရတယ်ဆိုတော့အပေနဲ့ပေးခြင်းတယ်လို့ဖြစ်လာမယ်ဆိုတော့ကျွန်တော်တို့ကဒီလုံခြုံရေးကိစ္စတော့အများတန်းစူးရင်နေပါတယ်ဆရာအဲကျွန်တော်တို့ဒီလက္ခဏာမှာတော့ဒီစစ်တပ်ကနေအဲခေါ်ယူပြီးတော့စစ်ဆေးတာတွေနည်းနည်းပါးပါးရှိပါတယ်ကျွန်တော်တို့ဒီ RC နဲ့ဒီနှစ်ချင်းကဲမှာတော့အခုကြည့်တော့ဘာမှမရှိပါဘူးဆရာဒုက္ခတွေကတော့စူးရင်နေပါတယ
်မဝင်းကြီးကဒုက္ခသည်စခန်းတွေကိုကူညီပေးနေတဲ့ဗမော်မျိုးကဂယုဏမြန်မာလူမှုကူညီရေးအဖွဲ့ကဦးတော်တင်းကလည်းဒုက္ခသည်တွေရဲ့လိုအပ်ချက်နဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
ကျမကြီးဆောင်ဆောင်မှုနဲ့ပြီးတော့တို့လုံခြုံစိတ်ချရတဲ့နေရာထိုင်ခြင်းပေါ့ဗျာနော်တို့အခုတိုက်ပွဲနေရာနဲ့တော်တော်လေးနည်းနည်းတက်ဖြစ်နေတဲ့ခါကျတော့အဲဆွေးရင်တော့ပေါ့ဗျာအဲ့ဒီ
ဒီလ3ရက်နေ့ကလက္ခဏာစခန်းကဒုက္ခသည်14ယောက်ကိုတမ88ကဖမ်းဆီးခေါ်ဆောင်သွားပြီးနောက်တရက်မှပြန်လွှတ်ပေးခဲ့ပါတယ်သူတို့ကိုဖမ်းဆီးတာကတော့စခန်းတွင်လူဦးရေစင်းစစ်ဆေးစင်မှာစခန်းမှာမရှိတာကြောင့်မတင်ကားလို့ခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်သုံးရက်နေ့မှာပဲကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကပြည်내အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း2ယောက်နဲ့အရပ်သား1ယောက်ကိုဖမ်းဆီးခဲ့ပါတယ်။သူတို့လွတ်မြောက်ရေးအတွက်ညှိနှိုင်းဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကဦးအင်းရှန်ဆန်အောင်ကတော့သူတို့တွေမကြခင်လွတ်လာမှဖြစ်ကြောင်းအခုလိုပြောပါတယ်။အဲ
မနေ့ကမှညှိနှိုင်းလို့အခုလွတ်ဖို့ကိုလုံနေတော့ရှိပါသေးတယ်။ဒီနေ့မဟုတ်နဲ့ချင်လွတ်လာလိမ့်မယ်။ဝန်ထမ်းနဲ့ရောတော့တေချာပါလေကျန်တဲ့ဟာကတော့သူပြန်သုံးတက်ပြီးမှလွတ်ပေးလိမ့်မယ်ချင်ပါလေကျွန်တော်စဉ်းစားထားတာတော့စဉ်းစားကြည့
်ဖန်စီခံရသူတွေဟာစနေနေ့က AR မြေကန်းကြီးကဒေတာအခေါ်ကချင်ချောင်းသားကိုတွားရောက်လဲပတ်စဉ် KIA တပ်မကြီးလက်အောက်ခံတရင်လေးကတပ်ဖွဲ့ဝင်တွေကဖန်စီခဲ့တာဖြစ်ပါတယ်လာမယ့်အပတ်မှာတော့ KIA နဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာအပြစ်ခတ်ရက်စဲရေးအတွက်မြစ်ကြီးနားမြို့မှာထပ်မံတွဲဆုံညှိနှိုင်းဖို့ရှိနေပါတယ်ဒီလိုညှိနှိုင်းဖို့ပြင်ဆင်နေချိန်မှာပဲကချင်ပြည်နယ်မန်စီမြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်တွေမှာမနေ့ကအထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခဲ့ပါတယ်